င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေကျမကဇူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးကော့တောင်းမြို့ကန်တဦးပြီးပို့လာတဲ့စာကိုတင်ပြပါမယ်ကျွန်တော်တို့ကော့တောင်းမြို့သားတွေကြုံတွေ့နေရတဲ့အခက်အခဲဒုက္ခတွေကို RFA ပေးစာပြန်စာအစီအစဉ်မှာရင်ဖွင့်ပြရစီဆိုပြီးတော့အခုလိုပဲပြောပြလာပါတယ်ကော့တောင်းမြို့ဟာမြမပြည်အစွန်အဖျားကမြို့ငယ်တစ်မြို့ဖြစ်တဲ့လျောက်ကုန်စည်နှုံးနဲ့အထွေထွေစရိတ်လည်းကြီးမြင့်လွန်ပါတယ်ကော့တောင်းမြို့သားတွေဟာအစအစအရာရာခက်ခဲကြက်တဲလွန်းစွာနဲ့ရုံးကန်ရက်တီရှင်သန်နေကြရတဲ့အပြင်စစ်ကောင်စီခန့်အဖွဲ့အစည်းတွေကပေးတဲ့ဒုက္ခအမျိုးမျိုးကိုလည်းခါစီးခံနေကြရပါသေးတယ်။အဲ့ဒီလိုဒုက္ခပေးကြတဲ့အဖွဲ့အစည်းတွေထဲမှာကော့တောင်းမြို့ကရင်ထင်းရဲအဖွဲ့ကတော့အဆိုးဆုံးပါတဲ့။ရင်ထင်းရဲတွေတင်မကပဲအရွက်ဝက်လူမိုက်တွေနဲ့ပါပေါင်းပြီးတော့မထင်မှတ်တဲ့နေရာမထင်မှတ်တဲ့အချိန်တွေမှာအလစ်အငိုက်စောင့်ဖမ်းပါတယ်။ပြီးရင်ပြစ်ချက်တွေကိုမရရအောင်ရှာပြီးပြည်သူတွေစီကချွေးနှဲစာပတ်စံကိုလူမိုက်ဆန်ဆန်၊ဓမြဆန်ဆန်ချင်းချောက်တောင်းယူနေကြပါတယ်တဲ့ပြည်သူကိုကူညီစောင့်ရှောက်ရမယ့်အဖွဲ့အစည်းတွေကပြည်သူကိုချင်းချောက်ဒုက္ခပေးနေတဲ့ဥပဒေစိုးမိုးမှုမရှိတဲ့ခေတ်ကာလကြီးဖြစ်နေပြန်တော့လောင်းကစားနဲ့မူရစေဝါတွေကလည်းအရင်ကထက်ပေါ်လာလူရက်ခိုးဝှက်မှုတွေကလည်းပိုဖြစ်လာပါတယ်မျိုးကကျင်းလူနေကျဲပါပြီးတော့မျိုးနေပြည်သူတွေထပ်ပုံများမယ်လို့ထင်ရတော့တဲ့စစ်ကောင်စီလက်အောက်ခံတပ်နဲ့အဖွဲ့အစည်းပေါင်းများစွာကမျိုးကိုစုံမိုးချဲလဲထားနိုင်တော့မျိုးနေပြည်သူတွေဟာလည်းအဲ့ဒီလိုချဲလဲမှုအောက်မှာရှင်ရက်နဲ့ငရဲခံနေကြရတဲ့ငရဲမျိုးငယ်လေးတစ်မျိုးလိုကိုဖြစ်နေပါတယ်ဆိုတဲ့အကြောင်းကိုရင်ဖွင့်ရေးသားပါရစေဆိုပြီးတော့ RFA ကိုပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 239-235-4218 ကိုဆက်သွယ်နိုင်ပါတယ
်။အခုဆက်ပြီးတော့ကျိုင်းခန်းဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းရက်ဆောင်မြို့နယ်ကျိုင်းခန်းဒေသတွေမှာကိုဗစ်နဲ့နိုင်ငံရေးပြဿနာတွေကိုအခွင့်အရေးယူတာတွေရှိနေပါတယ်ဆိုပြီးတော့ပေးပို့လာတာပါ။ကျိုင်းခန်းမှာတစ်နဲ့တယံဇာတခိုးထုတ်ရောင်းဝယ်တာရွာတွေကဘုန်းကြီးကျောင်းအပါအဝင်တချို့အိမ်တွေမှာပါတစ်ဆက်တဲတာဆယ်တဲရောတောတဲမှာပါတစ်ဆက်တွေအများကြီးတဲပြီးတော့တစ်တွေခိုးထုတ်ရောင်းဝယ်တာတွေအပြင်အဂတိလိုက်စားတာမူရစ်စေဝါရောင်းဝယ်ခွင့်ပြုထားတာတွေကိုပါလုပ်နေကြပါတယ်အဲ့ဒီလိုလုပ်ရက်တွေကိုကြေးရွာအုပ်ချုပ်သူတချို့ဒေသမှာရှိတဲ့စစ်တပ်ကစစ်တပ်အရာရှိတချို့နဲ့တခြားတပ်ရင်းကစစ်တပ်အရာရှိတချို့အစိုးရဝန်ထမ်းတချို့နောက်ပြီးတော့စီမံကိန်းမှာပါဝင်သူတချို့သူတို့တွေနဲ့ငွေကြေးရှိသူတွေပေါင်းပြီးတော့လုပ်နေကြတာပါတဲ့အခုဆိုရင်ကိုဗစ်နဲ့နိုင်ငံရေးအခြေအနေကိုအခွင့်အောင်းယူပြီးတော့ပိုဆိုးလာနေပါတယ်ဒီအကြောင်းတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပြည်သူတွေသိရှိစေဖို့တင်ပြအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလဲဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
ခုတခါအမည်မဖော်လိုတဲ့လှိုင်သာယာဒေသခံတဦးပြောပြလာတဲ့အကြောင်းကိုတင်ပြပါဦးမယ်။ရန်ကုန်လှိုင်သာယာ၈ရက်ကွက်မှာတကြံတွင်းရန်ပုံငွေဆိုပြီးတော့တအိမ်ကို3000ပေးဖို့ရက်ကွက်ရုံးကပြောလာပါတယ်တဲ့။တကြံရင်းကဖို့ဆိုပြီးတော့လည်းပြောပါတယ်။လိုက်ကောက်တာတော့မဟုတ်ပါဘူး။ရက်ကွက်ရုံးအထိသွားပေးရတာပါတဲ့။ပေးတဲ့သူကလည်းပေးပါတယ်။ရက်ကွက်ထဲနေတဲ့သူတွေရဲ့3ပုံ2ပုံလောက်ကကြောက်လို့ဆိုပြီးတော့ပေးကြပါတယ်တဲ့။ရက်ကွက်ထဲမှာကအဆောင်နေတဲ့သူတွေများပါတယ်။အဆောင်မှာနေတဲ့သူတွေဆိုရင်လဲစက်ရုံကအလုတ်ပြုတ်လာလို့မပြေလည်တဲ့သူတွေနေပြန်ကျင်လို့ခက်ခဲနေသူတွေများတာမို့ဒီလိုပေးရတာကြောင့်အဆင်မပြေဘဲနဲ့အကျက်တွစ်ကုန်ကြရပါတယ်ဆိုပြီးတော့ RFA ကိုပြောပြလာတာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့ရရက RFA ပြည်သက်တွေအနေနဲ့ပြောပြရင်ဖွင့်ကျင်တဲ့အကြောင်းအရာတွေရှိနေရင်ပေးစာပြန်စာကန်တာကိုလိတ်မှုပြီးတော့ RFA ရဲ့ Messenger ကနေပဲဖြစ်ဖြစ်RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-235-4218 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးဖို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်